မာပြည်ကဆက်မှုဇုံတွေမှာလျှက်စစ်စွမ်းအား90ရာခိုင်နှုန်းအထိရရှိအောင်ရှေးလာကစပြီးဆောင်ရွက်သွားမယ်လို့အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဒေါက်တာကံဇော်ကဖေဖော်ဝါရီလ10ရက်နေ့ကပြောပါတယ်မြန်မာပြည်မှာဈေးကွက်စနစ်ကျဉ်သုံးတာအနစ်အဆိပ်ကျော်လာပြီးမြေလျှက်စစ်တအားချို့တဲ့နေတဲ့အတွက်ဆက်မှုလုပ်ငန်းမထွန်းကားနိုင်ပဲဖြစ်နေပါတယ်ဆက်မှုဇုံတွေမှာလိုအပ်တဲ့ရှက်စစ်ဓာအားတစ်ဝက်လောက်ပေးနိုင်အောင်အခုမှကြိုးစားနေရပါတယ်။မြေပေါင်းများစွာလစ်လူရှုခဲ့တဲ့ရှက်စစ်ဆွာဖူလုံကြီးကို2013ကျမှစတင်ဆွေးနွေးလာတာတွေ့ရပါတယ်။အရင်ကတော့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အမေအတိုင်းတပြည်လုံးမှာကျက်စုပင်စိုက်ပြီးဇီဝလောင်စာသုံးဖို့စိတ်ကူးရင်ခဲ့ကြပါတယ်။ကျက်စုပင်ဟာမြန်မာပြည်ရဲ့တစ်ခုသီးသောထွတ်ပေါက်ဖြစ်ကြောင်းအဲဒီတုန်းကဆက်မှုတစ်ဝင်ကြီးဦးအောင်တောင်းကဟောပြောပါတယ်။ဒံဝေကိုနိုင်ငံသားရောင်းစားပြီးကျက်စုပင်နဲ့စက်မှုလုံကမြင့်တင်မဲ့ချွတ်ချုံကြအကြံဉာဏ်ဖြစ်ပါတယ်။ဦးသိန်းစိန်တက်လာတော့မှတပြည်ပြည်ဝလက်စစ်တအားရရှိရေးစီမံကိန်းနဲ့လက်စစ်ဥပဒေရှိလာပါတယ်
။မြမတပြည်လုံးလက်စစ်စွမ်းအင်ရရှိရေးနဲ့ပတ်သက်တဲ့အစင်ကစား၄ဆောင်မနစ်ကထုတ်ဝေထားပါတယ်။မနီလာခြေဆိုင်အာရှဖွံ့ဖြိုးရေးဘဏ်၊နယူးယောက်ခြေဆိုင်ကိုလံဘီယာတက္ကသိုလ်၊ဝါရှင်တန်မြို့တော်ခြေဆိုင်ကမ္ဘာဘဏ်နဲ့ကက်စတလီယာအချံပေးအဖွဲ့တွေကထုတ်ဝေတာဖြစ်ပါတယ်။UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကလည်း2023မှာအစီရင်ခံစာထုတ်ဝေပါတယ်2030မှာလူတိုင်းစွမ်းအင်သုံးဆွဲနိုင်အောင်ကြိုးပမ်းဖို့ကုလသမဂ္ဂကစော်ဩထားတာကြောင့်မြန်မာအစိုးရကလည်းတန်ရောင်လိုက်ပြီး2030မှာတပြည်လုံးလျှက်စစ်တာသုံးနိုင်ဖို့စီစဉ်တာဖြစ်ပုံရပါတယ်လောလောဆယ်မှာလူဦးရေ30ရာခိုင်နှုန်းသာလျှက်စစ်တာသုံးနိုင်ပါတယ်နောက်5နှစ်ကြာရင်လူဦးရေ50ရာခိုင်နှုန်း10နှစ်ကြာရင်85ရာခိုင်နှုန်း15နှစ်ကြာရင်ရာဂိုင်နှုံးပြည့်လျှက်စစ်မီသုံးနိုင်ဖို့ကမ္ဘာပံနဲ့အတိုင်းအဝိုင်းကငွေကြေးထောက်ပံ့မဲ့စီမံကိန်းဖြစ်ပါတယ်
။လူဦးရေ90%ကျော်ရှိတဲ့မြန်မာပြည်ရဲ့လျှက်စစ်တာသုံးဆွဲမှုဟာလူဦးရေ9%ရှိတဲ့စင်ကာပူရဲ့3ပုံတစ်ပုံသာရှိပါတယ်။ဒါပေမဲ့လျှက်စစ်မီသုံးနိုင်တဲ့အိမ်တော်စုဦးရေ2000လီပါနှစ်စဉ်တိုးပွားနေတယ်လို့ဆိုပါတယ်။ဒီနှုံးနဲ့ဆိုရင်နောက်အနှစ်40ကြာမှတပြည်လုံးလျှက်စစ်မီသုံးရမယ့်ပုံစံဖြစ်နေပါတယ်။အစိုးရမြို့မနဲ့အတိုင်15နှစ်အတွင်းတပြည်လုံးသုံးတိုင်ဖို့ဆိုရင်မျက်စိမီသုံးတဲ့အိမ်တော်စုဦးရေ၄သိန်းခွဲနှစ်စဉ်တိုးပွားဖို့လိုပါတယ်။ဒါလိုတိုးပွားလာတာကိုကျွမ်းကျင်စွာခံနိုင်ဖို့အတွက်လိုအပ်တဲ့အသက်ပညာရှင်တွေကိုလက်ကျင့်ပေးတာကတည်းကနှစ်နှစ်ကြာပါလိမ့်မယ်။လာမယ့်5နှစ်အတွင်းမိသားစုတန်းခွဲကိုမျက်စိမီပေးနိုင်ဖို့အတွက်ဒေါ်လာတန်း600ရောကုန်ကြမယ်လို့ကမ္မန္တာမှုဒါလိုငွေချေးထောက်ပံ့မှုမရရင်မဖြစ်နိုင်ဘူးလို့ပြောရပါလိမ့်မယ်။
မြန်မာပြည်မှာသုံးနေတဲ့လျှက်စစ်တအား85ရာခိုင်နှုန်းဟာရေအားလျှက်စစ်ကလာတာဖြစ်ပြီး22ရာခိုင်နှုန်းဟာဓာတ်ငွေ30ယုံကလာပါတယ်။ကြံ3ရာခိုင်နှုန်းဟာကြောင်မီးသွေးသုံးတဲ့ဓာတ်အပိဆက်ယုံကလာတာဖြစ်ပါတယ်။ဒါကြောင့်လျှက်စစ်စွမ်းအားထုတ်ယူမှုဟာယာစီအပေါ်မှာမူတည်နေပါတယ်။ပူပြင်း6သွေးတဲ့ယာစီမှာရေအားနည်းသွားပြီးဓာတ်အားထုတ်လို့မှု30ရာခိုင်နှုန်းကျဆင်းသွားတာမျိုးမိပြတ်တာနဲ့မိအားနည်းတာတွေမကြာခဏဖြစ်ပွားတဲ့အတွက်စားသုံးသူကိုအကြီးအကျယ်အနှောက်အယှက်ဖြစ်စေပါတယ်။အခုသုံးနေတဲ့ဓာတ်ငွေ3ဓာတ်အပိဆက်ယုံတွေဟာဟောင်းနှွမ်းနေပြီဖြစ်လို့90ရာခိုင်နှုန်းသာထုတ်နိုင်ပါတယ်။ဒီကြားထဲလျှက်စစ်တပ်အားဖြန့်ဖြူးတဲ့အခါမှာ25ရာခိုင်နှုန်းဟာအလီအလွင့်အဖြစ်ကျောက်ဆုံးသွားပြန်ပါတယ်
။ဒါကြောင့်မို့15နှစ်အတွင်းတပြည်လုံးလျှက်စစ်တပ်အားသုံးနိုင်မှုအတွက်လက်ရှိဓာတ်ငွေ3ဓာတ်အပိဆက်ကိုပြုပြင်မွမ်းမံဖို့နဲ့နောက်ဆုံးပေါ်ခင့်မိဓာတ်ငွေတာပိုင်ဆက်ကိုသုံးဖို့စီမံကိန်းချတာဖြစ်ပါတယ်။နိုင်ငံခြားရောင်းစားနေတဲ့ဓာတ်ငွေတွေကပြည်တွင်းသုံးအတွက်ခွဲပေးပြီးလုံးလုံးအောင်အရင်အနည်းစိုက်ထုတ်နိုင်ရင်တပြည်လုံးမီးပိန့်နိုင်တဲ့အခြေအနေကိုရောက်သွားနိုင်ပါလေမီတာကကိုတော့စားသုံးသူပေးနိုင်တဲ့စွမ်းရည်ကိုလိုက်ပြီးတတ်မှတ်ဖို့လိုပါလေရီအားရက်စစ်ကတော့မီတာကတက်တာပြီးမှတိဆောက်ရတာအချင်းကြာပြီး၆ထွေရာသီမှာမီးမှန်မှမရနိုင်တဲ့ပြဿနာရှိပါတယ်ထုတ်လုပ်တဲ့ပမာဏကြီးရင်သဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်ပါတယ်ဓာတ်အားထုတ်တဲ့နေရာနဲ့ပြန်ပြူးတဲ့နေရာကွာဝေးရင်လည်းအပြောက်အဆုံးရတတ်ပါလေလုံးလုံးစင်မှာတော့ဓာတ်ငွေ3ခင့်မီတာအပိဆက်ကိုသုံးဖို့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။ရေအားရက်စစ်ဟာဈေးသက်သာလာမှုရေရှည်မှာအကျိုးရှိနိုင်ပေမဲ့ရေအားနည်းလို့မီးအားနည်းသွားတဲ့အခါအခြားဆက်တွေကိုသုံးဖို့လိုလာပါတယ်။ဒါကြောင့်ရက်စစ်စွမ်းအင်ဖူလုံကြီးအတွက်ဓာတ်ငွေကြောင်မီးသေးနဲ့နေရောင်ကြီးကိုလည်းသုံးရပါလိမ့်မယ်ခင်ဗျာ။